ရှိခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေဝင်ရောက်စီးနှင်မှုကြောင့်လူနည်းစုမွတ်စလင်ထောင်နဲ့ချီအိုးအိမ်ဆုံးခွာထွက်ပြရတယ်လို့မြန်မာဒီမိုကရေစီရေးလမ်းကြောင်းမှာအထက်ထောက်ခံအားပေးနေတဲ့အမေရိကန်ပြည်ထောင်စုကပြောပါရယ်ဒါအပြင်အရေးအတွက်အတိအကျမသိရတဲ့လူတွေလည်းတည်ဆုံရတယ်လို့ဒီလိုရကြောင်းဖိနှိပ်ခံလူတွေကိုသဘောထားတင်မာသူတွေဖြစ်လာစေတယ်လို့ပြောပါရယ်ဒါအပြင်အရှိတောင်အာရှဒေသမှာဘာသာရေးအရတင်မာမှုတွေလည်းတိုးလာစေတယ်လို့ဆိုပါရယ်အော်တိုဘာလအစောပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ကမြန်မာရဲစခန်းတွေကိုအမည်မသိလက်နက်ကိုင်တောင်းကြသူတွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲတပ်သားတချို့တည်ဆုံခဲ့ရတဲ့နောက်ပိုင်းရခိုင်ပြည်နယ်ထဲကိုစစ်တပ်ကဝင်ရောက်လာတာပါဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံမှာမွတ်စလင်တွေကိုဖိနှိပ်မှုတွေရှိတာကြောင့်ရိုဟင်ဂျာအနှဲငယ်ကလက်နက်ကင်ပြီးပြန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ရှုမြင်ကြပါတယ်။အခုလိုစစ်တပ်ကအင်အားနဲ့ကင်ွယ်လာတာဟာမြန်မာနိုင်ငံတွင်ဂျီဟတ်အစွန်ရောက်တွေရဲ့အကြမ်းဖက်မှုတွေတိုးလာနိုင်တဲ့အနေရှိတယ်လို့လည်းအရှိအာရှဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဒန်နီယယ်ရက်ဆယ်ကထောက်ပြဝေဖန်ပါတယ်။ဒါအပြင်ဘာသာရေးအရှုပ်အထွေတွေဖြစ်ပေါ်လာစေနိုင်တဲ့အတွက်ဆန္ဒပြမှုတွေမလုပ်ဖို့ကိုလည်းမွတ်စလင်အများစုရှိရာမြန်မာအိန္ဒိယနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလည်းမစ္စတာဒန်နီယယ်ရက်ဆယ်ကတောင်းဆိုထားတယ်လို့ AP သတင်းတရမှာဖော်ပြထားပါရဲ့ရှင်။